NLD အစိုးရလက်ထက်ကရဟတ်ယာဉ်၅ရပ်နာဝယ်ယူတာနဲ့ပတ်သက်ပြီးနိုင်ငံတော်အကြိုင်မင်ခန်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့အပေါ်အာဂရီလိုက်စားမှု၅မှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့နေပြီးတော့အထူးတရားရုံးမှာကြားနာပါဗျာ။အမှု၅ခုလုံးအတွက်တရားလိုဥအောင်ခန်းကလိုပြတက်တဲ့အနေနဲ့ဒီနေ့ကြားနာပွဲမှာထွက်ဆိုပါဗျာ။နောက်တစ်ချိန်ရုံးချင်းကြရင်တော့သူ့ကိုအပြန်အလှန်မေးခွန်းထုတ်မယ်လို့စုံစမ်းသိရပါဗျာ။NLD အစိုးရရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာငွေလက်ခံယူတဲ့ဆိုတဲ့အမှုအတွက်မနေ့ကတော့ဒေါအောင်ဆန်းစုကြည်ကိုတရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဦးဖြိုးမင်းသိန်းအပါအဝင်လိုပြတက်တဲ့၄ယောက်ကိုအပြန်အလှန်မေးခွန်းထုတ်ဖို့ဒေါအောင်ဆန်းစုကြည်ရှေ့နေရဘက်ကတောင်းဆိုတင်ပြခဲ့တဲ့အတွက်မတ်လ9ရက်နေ့ရုံးချိန်ကျရင်မေးခွန်းထုတ်နိုင်မယ်လို့ခန့်မှန်းရပါတယ်။စစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုစတက်မှုနဲ့တရားစွဲထားပြီးလောလောဆယ်ဆယ်မှုအတွက်တရားရင်ဆိုင်နေရပါတယ်။နေပြည်တော်အထူးတရားရုံးမှာကြားနာနေတဲ့အာဂရီလိုက်စားမှုတွေကဥဖြိုးမင်းသိန်းလက်ထိုးတဲ့အခောက်ရွှေ9ပိတ်သားနဲ့ဒေါ်လာ6သိန်းယူတဲ့ဆိုတဲ့အမှုနဲ့ပထမဆုံးစွဲချက်တင်ခံရတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတခြားအမှု9မှုအတွက်လည်းထောင်ဒဏ်6နှစ်ချခံထားရတာဖြစ်ပါတယ်ရှင်။